ဆရာတို့လည်းကြားပြီပေါ့ပစိဖိတ်သမုတ်တရာတဲ့ဆာမိုအချုံးမှာဆူနာမီဘေးကြုံရလို့လူတရာကျော်လောက်သေသွားပြီပေါ့ဆရာရေဒီဆူနာမီဘေးက2004ခုနှစ်ကဆိုရင်ဒါအကြီးအကျယ်ပေါ့လေအိန္ဒိယသမုတ်တရာစခဲ့ပြီးတော့ထိုင်းနိုင်ငံပြီးတော့ဒီအင်ဒိုနီးရှားတို့မှာအလူးလဲခံခဲ့ရတယ်ပေါ့ဆရာရေဒီဆူနာမီဘေးကအခုထပ်ပြီးတော့ပေါ်လာပြန်ပြီးတခါဆိုတော့ခက်စိတ်စိတ်ပေါ်လာဖို့အလားအလာတွေရှိလားဆရာတို့ဘယ်လိုသုံးသပ်လို့ရတော့ခင်ဗျာ
ဒါတော့သောတဲ့ဟဲ့မရှိရပါတော့နော်ကမ္ဘာတောင်ပိုင်းချမ်းမှာဖြစ်နေတာဟုတ်ဟုတ်တယ်မလားအစိုးရပြိတ်နဲ့ဒီ Euro Asia ပြိတ်နဲ့ဈာမနဲ့တို့ငရင်ကြောကြီးရရှိတာဟုတ်ကျွန်တော်တို့ Ring of Fire ဆိုတော့အင်ဒိုနီးရှားဘက်ကဂျပန်ဘက်တက်သွားတဲ့ဟာတော့မဟုတ်ဘောနော်သူကတိတက်ဟိုဘက်တစ်ခုပေါ့အဲ့တော့ဒါတွေကရှိနေပြီကျွန်တော်အမြင်ကတော့ရှိနေဒီ event တွေကတော့ကျွန်တော်တို့အားလုံးကလည်း IPCC report ရော Data Assessment report ရောဒီ Disaster Study Extreme Event တွေကတော့တိုးလာမယ်လို့ရေဘူးရတော့တာရှိနေတော့ဒါဒီရော့သွားဖို့တပိပိပြောက်သွားဖို့ကတော့ကျွန်တော်အမြင်တော့အဲတိတ်မရှိဘူးဗျာတပိပိတော့ပုံများလာမယ်သဘောတော့ရှိမယ်ထင်တာပဲအဲ့တော့အခုကလည်းဘယင်တော့ကကျွန်တော်တို့ပြောတဲ့အချိန်မှာပဲရေအောင်ငရင်ဖြစ်တယ်အင်အားရှိရှိရဲ့ဟုတ်လားနောက်ပြီးတော့ဆဲလွတ်တဲ့ဖြစ်တယ်နောက်မြေကြီးလှုပ်ရှားမှုကပေါ်အောင်ဖြစ်တယ်ဆိုတာဆူနာမီဖြစ်တာပေါ့လေနော်ဆရာမူပြတော့ရာကြောတည်တယ်ဆိုတော့မနေဘူးဗျာဟုတ်တယ်မလားဒီကျွန်းနိုင်ငံမှာပေါ့နော်အဲ့တော့ငရင်ကတော့တော်တော်ကြီးတဲ့ငရင်ပေါ့ဆိုတော့ဒီတော့ဝန်ကြီးကဝန်ကြီးမေဗျ management တို့ governance တို့ဆိုတဲ့ကဏ္ဍတွေကချီးအောင်ပါဘူးဟုတ်လားဘယ်တော့တိုင်းတာကြည့်အဲ့ဒီကြောမှာလောက်ထားတယ်လဲဆိုတော့ကျွန်တော်လည်းမပြောတတ်ဘူးကောနော်ဒါကတော့အဲ့ဒီပဲအားနေတော့ဒါတွေဖြစ်မှာပဲလေဝန်ကြီးကဝန်ကြီးမေနောက်ကလိုက်မလောက်ကြဘူးတော့မဟုတ်အရေးကြီးဘူးမရှိကြဘူးဆိုရင်တော့ဒါ disaster မှာတော့ဒါမျိုးတွေကကြုံတွေ့နေကြပဲ
ဒီ2004ဆူနာမီတော့ဆိုရင်ဖူခဲလို့ဒီတနင်္လာရီတိုင်းနဲ့နှီးတဲ့ထိုင်းနိုင်ငံမှာဆိုရင်တော်တော်လေးကိုစိုးဝါထိခိုက်မှုရှိခဲ့တယ်။ဒါပေမဲ့အဲ့ဒီတော့ကမြန်မာနိုင်ငံမှာတိတ်မခံခဲ့ရဘူးပေါ့ဆရာရယ်။ဆိုတော့နောက်နောက်ပေါ့နော်မြန်မာနိုင်ငံလည်းကန့်ယူတဲ့အင်မတန်ရှည်လျားတဲ့အခါဒီလိုဆူနာမီလိုတဘာဝဘေးကြီးတွေကြုံလာရမယ့်အနေအထားတွေဆရာတို့ဘယ်လိုခန့်မှန်းလို့ရတော့ခင်ဗျာ
။အဲကျွန်တော်တို့ကဒီလိုရှိတာကမြန်မာနိုင်ငံကတော့တဘာဝအတားအဆီးတော့နည်းနည်းဟိုကောင်းတယ်ပေါ့ဗျာ။ဆူမတရာ upgrade တုန်းကကျွန်တော်တို့ဒီမနက်ကမှထိခိုက်နေရတဲ့အကြောင်းရင်းကတော့ကျွန်တော်တို့အကြောင်းရင်းက6ချက်ခွန်ချက်တော့ရှိတာပေါ့ဗျာပြောရရင်တော့ရှေ့မှာဆွလို့ပါလားအဓိကတော့ဘရင်ကလှုပ်တယ်လှုပ်တော့မြေသားကငရင်ကျော်ကြီးမှရှိတဲ့မြေအလဲအလဲကြီးကကျွန်တော်တို့တောင်ပြောက်တန်းနေတယ်အဲ့ဒါကြီးကလှုပ်တယ်လှုပ်တော့ဆူနာမီကရှေ့တဲ့အနောက်တဲ့ပဲ main လှုပ်လို့ခေါ်တဲ့အဓိကပင်မဆိုင်နေရအဲ့ဒီပဲသွားတော့အရှိပဲကျတဲ့ကြတဲ့ဖူခက်ကထိတာပေါ့ဗျာနော်နော်အင်ဒိုနီးရှားကတော့ဒါတည်တယ်ပေါ့သူလကလုတာဆိုတော့အနောက်ဘက်မှာလည်းဒီကြီးလင်ကနဲ့အင်ဂျီယာလုတယ်မြန်မာကတော့သူရဲ့တောင်မြောင်ရှိနေတဲ့ငရင်လုတဲ့ဒီမြေလွာကြီးနဲ့သူကဝင်ရိုးပေါ်ကျနေတော့သူ့ဘက်လာတဲ့ဆိုင်ကအဓိကမရှာဘူးပေါ့နော်အဲနောက်ပိုင်းတော့ကျွန်တော်တို့လည်းငရင်တခုရဲ့နေရာလေးတွေကို model ပေါ့နော်ကျွန်တော်စီကဝန်ထမ်းလေးတွေပေါ့ဗျာအခုတော့တော်တော်လေးအဲ့ဒါလေးအဲဝန်တာစီပေါ့ကျွန်တော်တို့စီမှာတပန်နိုင်ငံနေပြီးတော့ MSC UB ပြန်လာတဲ့ဝန်ထမ်းကိုကျွန်တော်ဌာနမှာဒီရပိုင်းမှာတော့ဒီစမတ်ထရပီးရဲ့နောက်မှာခရိတ်ဆိုရင်6ရောက်တော့ရှိနေပါလိမ့်။အားလုံးကလည်းအဲ့ဒီမှာကျွန်တော်တို့ model လေးတွေနဲ့မြန်မာနိုင်ငံတက်ဆန်းလာကြတယ်။ဒါဆန်းလာကြတော့နံပါတ်1ကျကျွန်တော်ပြောပြနေတာကတော့ဒီကပ်မီကျွန်းလောက်မှာဘူပြူလှုပ်လို့ရှိရင်အဲ့ဒီလှုပ်တဲ့ငရင်ကြောင့်ဖြစ်တဲ့ဆူနာမီကဒါကျွန်တော်ရဲ့တပည့်တယောက်သုတ်တာတော့ရခိုင်ကိုမကြည့်ဘူးပေါ့နော်။ဘာလို့လဲဆိုတော့အဓိကချက်ကတော့မြန်မာကေဥဒ်မှာထူးခြားတဲ့အကူကတော့ကျွန်တော်တို့ခေါ်တော့အောက်ကမြေပြင်အနေထားကတစ်ခါရေတိမ်နဲ့နှစ်ကဒါစီများတယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီရောက်ရင်များသောအားဖြင့်တိတ်ကျင်းတဲ့အရင်ကြီးတော့မဖြစ်နဲ့ပေါ့နော်ဥပမာကိုးကြော်တာတို့ပါလို့ကျွန်တော်သားမှာကတ်ရှင်းနေဆိုရင်တော့တမျိုးပေါ့လေတာမန်လုပ်နေကြအတိုင်းတိုင်းနဲ့ခုနှစ်ကြော်ကြော်ဟာ9.58နီးပါးလောက်လုပ်ရင်တော့အခု model နဲ့ run လာတော့တိတ်တော့ကျွန်တော်တို့မှပစ္စလက်ခဖြစ်เสียရတော့အပေါ်ကတော့တိတ်မပြဘူးအဲ့တော့ဟိုအနေရှိရဲ့ဆိုတော့ medium လောက်ပဲရှိမှာပေါ့နော်အလေလောက်တော့ပဲရှိမှာပေါ့ကျွန်တော်အဲ့လိုတွေ့ရဗျ
ဆရာကပြောတဲ့အထက်မှာဆာမိုအကျုံးကခုဆူနာမီကြောင့်သိရတဲ့အထက်မှာပေါ့လေကြိုတင်ပြင်ဆင်မှုတို့နောက်စီမံကိန်းဝဲမှုတို့တတိပေးမှုတို့နောက်ပြည်သူတွေရဲ့လိုက်နာမှုတို့ပါတော့အများကြီးဆက်ဆိုင်နေပေါ့ခင်ဗျာ
ဟုတ်ကဲ့ဗျာ
ဆရာတို့
ဟုတ်ပါတယ်ဟုတ်ပါတယ်
ကျွန်တော်တို့ဒီ Nuggets မုံတိုင်းကိုပြန်ပြီးတော့သုံးသပ်ကြည့်မယ်ဆိုရင်ဒီကိုရင်တတိပေးမှုအားနည်းချက်ကြောင့်လားဒါမဟုတ်ပြည်သူတွေရဲ့လိုက်နာမှုအားနည်းလို့လားဒါမဟုတ်အရေးပေါ်ကယ်ဆယ်မှုတွေနှောင့်နှေးလို့လားဘယ်လိုခြုံပြီးတော့သုံးသပ်လို့ရမလဲခင်ဗျာ
ကျွန်တော်တို့ကတော့နောက်ပိုင်းမှာကြိုးချင်းတတိပေးတဲ့အပိုင်းကတော့ဒါဘယ်လိုမှတော့မထင်သေးပါဗျာကျွန်တော်တို့ဌာနကျွန်တော်ကိုယ်တိုင်နဲ့ဦးစီးလုပ်ခဲ့တာကျွန်တော်အတိအကျပေါ့နော်အဲကျွန်တော်တို့ကတော့ဒါ9ရက်လောက်ကြိုပြီးတော့ပြောခဲ့တာပေါ့နော်အဲ့တော့အဓိကတော့ဘုသူ့မှာတော့သိတော့ပြောလို့မရဘူးဗျာအဓိကကတော့ဘုသူ့မှာမှဒါမျိုးမတွေ့ဘူးတော့ နမတိကတော့ကျွန်တော်အမြင်ကတော့အလုံးစုံအတွေ့အကြုံမရှိတာဒီကတိခံတယ်နော်အတွေ့အကြုံမရှိတဲ့ဆိုတာဒီလူလည်းပါတယ်နောက်ပြီးတော့ဒီလုံးတဲ့ကန်တဲ့လူတွေလည်းဒါပါပါပေါ့ဗျာဟုတ်လားကျွန်တော်တို့ကဒီဒေတာမှာဒါမျိုးကတစ်ခါမှမတွေ့ဘူးတဲ့ခါကြတော့လေဂျိုတင်ကဝမှုပိုင်းမလွတ်ဘူးမဟုတ်ဘူးကျွန်တော်တည်ရဲလူကြီးတွေလုံးတဲ့ကျွန်တော်အဲ့ဒီအရှိတယ်ဟုတ်လားအနာပိုင်းဒီကျွန်တော်ဆက်တွေ့တယ်ပြောနေတယ်သူတို့လည်းလုံးတဲ့အစပီကာတွေနဲ့អော်တယ်တို့တော့ညာလည်းပဲခေါတာပြောသလိုချီအောင်မှုအပိုင်းကြတော့အားနေကောင်းနဲ့အားနေမှာပေါ့ဗျာအဲ့ဒါကတော့အဓိကကတော့ဘယ်သူမှအတွေ့အကြုံမရှိတာပဲအဲ့ဒါကအဓိကလို့ကျွန်တော်မြင်ပါတယ်နာဂိကိုကျွန်တော်တို့ကအကောင်းမြင်တယ်ကျွန်တော်ကတော့မြင်တယ်လေအရင်ကတော့အများကြီးပြေးလိုက်ရတော့ပေါ့ဗျာလူဟာတသိန်းကျော်လောက်အသက်တွေပြေးလိုက်ရတယ်တို့တော့ညာလည်းဒီဘဝနေပြီးတော့အကျိုးမြတ်တွေအများကြီးအခုဖြစ်တော့နေတာကျွန်တော်တို့တွေ့ပါတယ်ဟုတ်လားအဲနံပါတ်၁ကတော့လူလူလူရဲ့ awareness ပေါ့နော်အဲ့ဒါကတော့ကောင်းသလားမပြောနဲ့တခုချင်းကိုဖုံးဆက်သွင်းမင်းအကုန်လုံးသိကျင်နေကြတာဗျာဒါသိကောင်းတယ်ပေါ့နော်အခုကလည်းနိုင်ငံတော်အတိုင်းကလည်းကျွန်တော်တို့ဂျူတင်ကာဝေးရေးတွေဗျာအခုဆိုရွာချင်းဆက်လမ်းကြီးတို့တက်ကြီးဘုံကြီးတို့ဟုတ်လားနောက်တာဖို့တာတို့အဲနောက်ရှယ်တာဖောက်တာတို့ဆိုတာဒါရေတော့ရှိမှမရှိကြတာဗျာနာကြီးမတိုင်ခင်ရ
နောက်တစ်ပိုင်းကပြန်ကြည့်ရင် ARD တိုင်းကဒီမြန်မာနိုင်ငံကိုင်းယူတဲ့ဒေတာတချို့ကြီးရွာတွေဆိုရင်ခေါင်နေပေါ့ဆရာရေပြည်သူတွေရဲ့နေစဉ်ဘဝတွေကလည်းအင်မတန်ရုန်းကန်ရတယ်ဆင်းရဲကြတယ်ပေါ့ခင်ဗျာဆိုတော့ရေဒီယိုတို့ဘာလို့ကအစပိုင်ဖို့ကသူတို့မှာတော်တော်အခက်အခဲရှိကြတဲ့အခါဆရာတို့ဒီဂျိုတင်3ပေးချက်တွေနှိုးဆော်ချက်တွေကိုဘယ်လိုနည်းနဲ့တခြားနည်းနဲ့ပေါ့လေဘယ်လိုသိနိုင်မလဲအဲ
ကျွန်တော်တို့ကတော့ကျွန်တော်ပြီးတဲ့လောက်ကတော့နိုင်ငံတော်ပိုင်းရလေအဲ့ဒါကိုတော်လေးတောင်းပေးလုပ်တယ်ဗျာနောက် NGO တွေလည်းတော်တော်လုပ်ကြတယ် NGO ကြီးပဲကကျွန်တော်သိတာမြန်မာပြည်မှာငွေအားတော်တော်ဖြစ်နေပြီအဲ့တော့ NGO တော်တော်များများကအဲ့ဒီဘက်မှာအလုပ်စခန်းတွေဖွင့်ပြီးတော့အဲ့ဒါတွေတော်လုပ်ကြတယ်လို့သိရတယ်ကျွန်တော်ကတော့ဒီကြတဲ့ကိန်းကနေတော့လေကျွန်တော်မပြောနိုင်ဘူးပေါ့နော်တိုးတော်ညာလေနာဂစ်ကြီးပြည်ရဲ့နောက်ပိုင်းမှာတော့အဲ့ဒီဘိုင်းကိုတော့တော်တော်လေးစောင့်ချလုပ်တယ
်နာဂစ်မှာဥမာကြုံကောင်းကြုံရနိုင်တဲ့ဆူနာမီတို့လိုနာဂစ်တို့လိုဒီမုန်တိုင်းကြီးတွေတဘာဝဘေးဆိုးကြီးတွေနဲ့ပတ်သက်ပြီးတော့ပေါ့ဆရာရေမြန်မာနိုင်ငံရဲ့လက်ရှိပြင်ဆင်ထားမှုအခြေအနေပေါ်မှာဆရာတို့အနေနဲ့ဒီအားရမှုရှိပါသလားဘာတွေလိုအပ်ချက်တွေရှိသေးလဲ
လိုအပ်ချက်ကတော့ကျွန်တော်တို့ပြင်နေကြောင်းတော့ရာသီအစည်းအဝေးမှုဆိုတော့အချိန်တွေရရပေါ်မှာအများကြီးတည်တယ်ဗျာအဲ့တော့ဒီအချက်ကတော့အရေးကြီးဆုံးကတော့ကျွန်တော်တို့က management ပေါ့အခုက management အများကြီးတက်လာတယ်လေနိုင်ငံတော်ဘိုင်းကလည်းတက်လာတယ်လူထုဘိုင်းကလည်းတက်လာတယ်ဟုတ်လားနိုင်ငံနဲ့နိုင်ငံမတိုင်မီနဲ့နိုင်ငံနောက်ပိုင်းမှာဒါကျွန်တော်နှစ်နှင်းပြောတာအများကြီးကွာခြားသွားပြီလေနိုင်ငံနောက်ပိုင်းမှာဒီကိစ္စကိုရည်တည်ယူရှိလာပြီဟုတ်လားဒါတွေအလုံးလုံးကြဖို့လုပ်လာပြီဟုတ်လားကျွန်တော်တို့အကြီးအကဲတွေလည်းကွင်းစင်ပြီးလုပ်နေတယ်တိုးတော်ညာလည်းပဲလုံးဝစိတ်ချတယ်ဆိုတဲ့အတိုင်းကတော့ဒါမန္တလေးဝန်ခံရရင်တော့လုပ်ရသေးတယ်တင်ပေးတာပေါ့နော်ဥပမာပြင်ကျွန်တော်တို့ဟုတ်လားရှယ်တာဖောက်တယ်ဆိုတာလေကျွန်တော်တို့ဒေတာမျိုးမှာရှယ်တာထောင်နဲ့ချီဆောင်ရမှာလေဒါနဲ့ကျွန်တော်တို့စောင့်နေတဲ့အရေးအတွက်ဟာဆယ်ကနန်းကျွန်တော်ဒီနေ့ရာကနန်းတော့မရှိတော့ပြီထင်တာပဲ
အနောက်တစ်ခုကရန်ကုန်မြို့မှာရေကြီးတဲ့ပြဿနာပေါ့ဆရာရေဒါမနေ့တုန်းကဆိုရင်မိုးနှစ်နာရီလောက်ရွာလိုက်တာနဲ့စူးလေကနေပြီးတော့ဒါတချို့တာမွေတို့လိုနေရာမျိုးတွေဆိုရင်ခါလောက်ရောက်တဲ့နေရာတွေတုန်းရှိတယ်ဘာကြောင့်လဲခင်ဗျာမိုးရွာပြီဟိတ်ဆိုတာနဲ့ခြံသွားတယ်လက်နေမှာပါ
တော်တာမှတ်ပါတယ်မနေ့ကရေကြီးဝင်ရတယ်ခြံရတယ်လို့ပြောတယ်ရေအခုလိုခြံနေဆိုရင်တော့ဒေတာကမိုးကတော့ကျွန်တော်ဒီနေ့ဒူးကြကြများလာတော့မဟုတ်ပါဘူးတာမာမှာပဲနော်အမိုးကြီးရဲ့ဆိုတာ3လမလောက်ဟလာကြာ4လမလောက်ရွာလာတော့ပြိမ့်များတယ်တော့ပြောလို့မရပါဘူးသို့တော့တလောက်ရွာလိုက်တဲ့နေ့ရေချင်တယ်ဆိုတာကတော့ drainage ကတော့တုံတခုချူရင်းနေပြီဆိုတော့တေးကြတာပေါ့ဗျာ
ကြိုက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ